ပြီးခဲ့တဲ့အောက်တိုဘာလ3ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကလိုအပ်နေတဲ့ထက်တန်းပြဆရာဆရာမ2000ကျော်အတွက်ဘွဲ့ရထားသူတွေကို contract စနစ်နဲ့ခန့်အပ်သွားမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်
။ယခု 2016-2019 ပညာသင်နှစ်မှာအထက်တန်းကျောင်းခွဲအဖြစ်အဆင့်တိုးမြင့်ပေးတဲ့319ကျောင်းအတွက်အောက်တိုဘာမှာကျောင်း9ဦးနှုန်းနဲ့ခန့်ထားပေးဖို့လို့အတွက်လိုအပ်တဲ့ဆရာဆရာမ2233ဦးတော့ဘွဲ့ရသူတွေကို contract စနစ်နဲ့အထက်တန်းပြဆရာဆရာမအဖြစ်နဲ့တော့ဖြည့်ဆည်းဆောင်ရွက်ပေးဖို့လို့အတွက်စီစဉ်ဆောင်ရွက်လက်ရှိပါတယ
်။ပညာရေးတက္ကသိုလ်ကျောင်းသူကျောင်းသားတွေက contract စနစ်ဆိုတဲ့စကားလုံးနဲ့ရိုးရိုးဝိစာသိပ်ပံဘွဲ့ရသူတွေကိုပညာရေးအသက်မွေးဝမ်းကြောင်းနဲ့ထည့်သွင်းခန့်အပ်နေတဲ့အပေါ်ကန့်ကွက်တာလို့ပညာရေးတက္ကသိုလ်ကျောင်းသားကိုနောင်ထက်အောင်ကပြောပါတယ်။
အဲ့ဒီပညာရေးဝန်ကြီးပြောခဲ့တဲ့ဒီ contract တွေစကားပေါ့။ဆန်ဒီပညာရေးဝန်ကြီးဌာနမှာ contract နဲ့ခန့်မယ်ဆိုတာဒါပညာရေးရဲ့သဘောတဘာဝအနေနဲ့ contract ရဲ့ဒီစကားလုံးကိုမတုံ့နဲ့တစ်ဆက်ရဲ့ဒီ contract နဲ့တစ်ခုလည်းမဟုတ်ဘဲနဲ့ဒီပညာရေးဝန်ကြီးဌာနမှာဆရာသမားတွေနေသားလာပြီးသဘောမျိုးနဲ့ဒီပညာရေးဘာသာတွေတယောက်တည်းဒီဆရာတက်တဲ့ပညာရေးတယောက်ထားခြင်းမရှိတဲ့ဒီဘွဲ့ရတွေကိုဆရာသမားတွေခန့်အပ်ထားခြင်းကျွန်တော်တို့ကကန့်ကွက်နေတာဖြစ်ပါတယ်
ပညာရေးဝန်ကြီးဌာနမှာခွင့်ပြုခန့်ထားနိုင်တဲ့ဝန်ထမ်းအရေအတွက်က9သိန်းကျော်ဖြစ်ပေမဲ့လက်ရှိမှာ4သိန်းကျော်သာခန့်အပ်ထားနိုင်ကြောင်းပညာရေးဝန်ကြီးကပြောပါတယ်။အရင်ကကျောင်းသားဆရာအချို့ဟာ1အချို့29ရှိခဲ့ပြီးတော့လက်ရှိပညာသည်နှစ်မှာကျောင်းသားနဲ့ဆရာအရေအတွက်က1အချို့23ရှိလာနေပြီဖြစ်တယ်လို့ပြောပါတယ်။မြို့ကျောင်းတွေမှာဆရာဆရာမလုံလောက်မှုရှိနေပေမဲ့နယ်ကျောင်းတွေမှာဆရာဆရာမနဲ့ကျောင်းသားအင်အားမမျှတာတွေရှိနေပါတယ်။လိုအပ်တဲ့ဆရာဆရာမခန့်အပ်ထားနိုင်ရေးအတွက်ခေါ်ယူရမှာလဲဝေးလံခေါင်ဖျားတဲ့ရည်ရည်သားတွေကိုတွားရောက်နိုင်သူနေပါနေပါတယ်။ပညာရေးဝန်ကြီးဌာနကလက်ရှိလိုအပ်နေတဲ့ဆရာဆရာမတွေကိုအရေးအတွက်ဖြည့်ဆည်းနိုင်ဖို့ဆောင်ရွက်နေတာဖြစ်တဲ့အတွက်အရေးချင်းမိုင်းဆိုင်ရာမှာဆရာဆရာမစံချိန်စံညွှန်းကိုဝေဖန်စရာတွေရှိလာတာလို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်အဖွဲ့ဝင်ဒေါ်တူတူမာကပြောပါတယ်။
ပညာရေးဝန်ကြီးဌာနအနေနဲ့တော့အရေးအတွက်အရဖြည့်ရှင်းလိုက်တယ်လို့ထင်တယ်။အခုဆရာတွေဆရာမတွေပတ်သက်ကြည့်တာကအရေးသွေးရောအရေးအတွက်ကိုရောသွားတဲ့ရှုထောင့်ကကြည့်ရလို့ထင်တယ်ရှင့်။ဟောလက်ရှိပညာရေးဝန်ကြီးဌာနကတော့အရေးသွေးပိုင်းဆိုင်ရာကိုမကြည့်တဲ့အတွက်မှာအရေးသွေးပိုင်းဆိုင်ရာကိုဥတည်နေတဲ့ဆရာဆရာမတွေအုပ်စုအနေနဲ့တော့ဒီဥစ္စာကဟိုတော်တော်လေးဝေဖန်စရာဖြစ်မယ်လို့ထင်တယ်။
အခြေခံပညာရေးမှာဆရာဆရာမတွေခန့်အပ်ထားဖို့အတွက်မူပေါင်းရေးဆွဲဖို့ဘာသာရပ်အလိုက်ကျွမ်းကျင်တဲ့ဆရာဆရာမတွေဖြစ်ဖို့ဝန်ကြီးသုံးဆွဲခဲ့တဲ့ contract ဆိုတဲ့စကားရဲ့အစားတင့်တော်တဲ့အတုံးနှုံပြောင်းလဲပေးဖို့ဆရာဆရာမတွေကိုဆွဲခန့်တွင်မလုပ်ဖို့နဲ့ပညာရေးဝန်ထမ်းဆရာဆရာမတွေလိုအပ်ချက်ပြည့်လာစေဖို့နဲ့အရေးအသွေးပြည့်ဝလာစေဖို့အတွက်ရေရှည်စီမံကိန်းတွေချမှတ်အကောင့်ထဲပို့ဖို့စတာတွေကိုပညာရေးတက္ကသိုလ်ကျောင်းသားတွေကတောင်းဆိုနေကြပါတယ်။ဒါအပြင်ပညာရေးတက္ကသိုလ်ကျောင်းစင်းတွေရှိနေပါလျက်နဲ့ပညာရေးဝန်ကြီးဌာနရဲ့ budget လုံငွေကြောင့် contract စနစ်အသုံးပြုနေရတာမျိုးဟာပညာရေးတက္ကသိုလ်ကျောင်းစင်းတွေအတွက်နှင်နာမှုတွေရှိနေပြီးတော့အစိုးရအနေနဲ့ပညာရေး budget ကိုထပ်တိုးပေးဖို့ကိုလည်းတောင်းဆိုနေကြပါရဲ့ရှင်။